ဆန်ပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရောက်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ကိုကန့်တအားနဲ့ရခိုင်တိုင်းဒေသနဲ့ကညီကိုမဟာမိတ်သုံးဖွဲ့ပေါင်းပြီးတော့တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်တပ်စခန်းတွေထိန်းချုပ်နေမြေတွေကိုအောက်တိုဘာ20ရက်နေ့တွေကစတင်တိုက်ခိုက်ခဲ့တာမှာတိုက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတာမို့ တရုတ်နိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုတရုတ်နိုင်ငံကအနီးကလေ့လာနေတာနဲ့အတူတိုက်ခိုက်နေတဲ့အဖွဲ့အားလုံးကိုအမြန်ဆုံးအပြစ်ခံရကြဖို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါတရုတ်မြန်မာနယ်စပ်လုံခြုံတည်ငြိမ်ရေးအတွက်လက်တွေ့ကျထိရောက်တဲ့ဆောင်ရွက်မှုတွေလုပ်က ှုကျသွားတယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်မြို့တွေကစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးကိုလုံးဝလက်လွတ်ခဲ့ရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြည်တွင်းသတင်းဌာနတခုနဲ့မေးမြန်းကမ်းမှပြောကြားသွားခဲ့တာပါ။ဒီကနေ့နိုဗ ెంబ ာလ2ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေတာမှာကိုကန့်ခရိုင်တုံဆန်းဒေသတွေကစစ်တပ်စခန်းနှစ်ခုကိုကိုကန့် MNDA တပ်တွေသိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန့်ဖွဲ့ဘက်ကပြောပါတယ်။အခုလိုမျိုးရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်မှာ UWSA ဝါတပ်ဖွဲ့တွေပါဝင်ခြင်းမရှိပေမဲ့ဝါနယ်မြေတွေကဝါပြည်သူတွေနဲ့ဝါတပ်တွေရဲ့လုံခြုံရေးကိုချွင်းချက်မရှိကာကွယ်သွားမှာဖြစ်ပြီးတော့စစ်တပ်ဘက်ကဝါနယ်မြေနဲ့လေကြောင်းပိုင်တဲ့ထဲကိုကျူးလွန်လာခဲ့ရင်အပြင်းထန်ခြေဖုံးတိုက်ခိုက်သွားမယ်လို့ UWSA ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။